မောင်တော်နဲ့မင်းတော်မျိုးနဲ့ဒီမှာမနေ့ကပြစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံ၄ဦးသေဆုံးပြီးဒဏ်ရာရရှိသူတွေလည်းရှိနေပါတယ်။ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသေးတာကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းကမောင်တော်မျိုးနဲ့ခမောင်းစိတ်ကျေးရွာနေမှာမနေ့ကမနေ့ပိုင်းကတော်ဝဲတော်ရှာတဲ့ခမောင်းစိတ်ဒေသခံတွေမိုင်းဆွေးတိုက်ခိုက်ခံရတာကြောင့်၂ဦးသေဆုံးပြီး၃ဦးဒဏ်ရာပြင်းထန်ခဲ့တယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်
။ဟုတ်တယ်ကွာခမောင်းစိတ်မောင်တော်မျိုးအထက်ပိုင်းမြောက်ပိုင်းခမောင်းစိတ်မှာ၂ယောက်သေသွားတယ်၃ယောက်တယ်တော်ဘက်ကတော့ပေါ့တော်ဘက်သွားချရတဲ့တိုင်းရင်းသားတွေတော်ဘက်ထောက်မှုတိုင်းရင်းသားတွေဆုပြီးတော့တက်သွားတာမိုင်းကွဲပြီးတော့တနေ့နဲ့လည်းတိတိပြစ်သွားတယ်ပြောလို့မရဘူးဗျာဟိုကတော့တမရတော့ဟိုဟိုဖြစ်မှာပေါ့တက်ကတော့လိုက်ရှင်းတာပဲလုံးလုံးဆိုတော့ဒီလိုကတော့အဲ့မှာတော့အရာရစီပြင်းပေါ်နေတော့အရာရစီဖြစ်ဖို့လိုများပါမရှိဘူးလုံးလုံးရခမောင်းတဲ့ဖက်ကမရှိဘူး
မနေ့ကမိုင်းဆွေတိုက်ခတ်ခဲ့သူတွေဟာအာစာဖွဲ့ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်မင်းတော်မျိုးနဲ့မေလွန်ကျွော်မှာလည်းမနေ့ကညနေပိုင်းလောက်မှာလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်မေလွန်ဒေသခံတို့ဦးတည်ဆုံးပြီးနှုတ်ဒဏ်ရာရရှိခဲ့တယ်လို့ကိုအန်တာကြီးကပြောပါတယ်
။အဲ့မေလွန်ရွာနာနားမှာတင်းရင်ကဘုံစောက်လုံးချရတယ်လို့ပြောတယ်။ဒီဖြစ်ဖက်ကချောင်းသားချောင်းကဲလို့ဆိုတော့အနောက်ဖက်ကျင်းနေတော့အဲ့အနောက်ဖက်ကျင်းက၃လုံးအဖြစ်ဖက်ကျင်းက၃လုံးအဲ့ဘုံချောင်းလုံးချရတဲ့အခါအေးမေလုံးရောကအသက်16နှစ်အရွယ်ကလေးတယောက်တည်သွားတယ်။အမင်းသားကလည်းတန်းလန်းနဲ့ကိုတည်သွားတာ။ဒဏ်ရာရတဲ့နှစ်ယောက်ပါသူ့ရဲ့အဖေနဲ့အမေဒဏ်ရာကတော့တိတ်ကြီးကြီးမားမားမဟုတ်ဘူး။နောက်ဆောင်တဲ့ဆိုတဲ့ဒီချင်းတိုင်းရင်သားရခိုင်ပြည်မှာတဲ့ချင်းသူမျိုးတွေပေါ့။ချင်းသူမျိုးတွေနေတဲ့ရွာကိုလည်းအလိုလက်နေကြီးနဲ့ဒီလေဘောင်းနဲ့ဘုံကျဲလို့ဟိုလူကြီးတယောက်တည်သွားတယ်။သူလည်းအခုဆိုလို့ရှိရင်မင်းများကိုတင်လာဖို့မင်းပြောက်ကိုတင်ယူလာဖို့အတွက်ပြောလို့မင်းပြောက်ကိုတင်ယူလာတော့ပြီခင်ဗျာ
မင်းပြောက်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတမ်တော်တာဝန်ရှိသူတွေကဝီရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းမင်းပြောက်မျိုးနဲ့တွင်ကမေလွန်ချေးွာနီမှာရှိတဲ့ကန်နီတိုင်းဘဟုကိုတမ်တော်လေးချင်းအကြောင်းကိုအေအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲပြင်းထန်စွာဖြစ်ပေါ်ခဲ့ပါတယ်ရခိုင်နောက်ပိုင်းမှာတမ်တော်ဘက်ကလူဝင်ကလက်နက်အင်အားတွေတိုးမြင့်နေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အေအဖွဲ့ဘက်ကပြောဆိုထားပါတယ်လက်ရှိရှင်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတိုးလာတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်ရသူတွေလည်းတနေ့ဆက်တနေ့ပုံမှန်ပြလာတာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းတည်င်းပေးပို့နေတာလည်းဖြစ်ပါတယ်ခင်ဗျာ